ကျေးပြည်နယ်ကံပဲလက်မျိုးကမြို့မရဲစခန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်တပ်ဖွဲ့ CDF နဲ့ညောင်ဦးခရိုင်ဒေသကကာကွယ်တပ်တို့ပူးပေါင်းပြီးတောက်ကြနေမှာရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့သလိုမြန်မာစစ်တပ်ဘက်ကလည်းစစ်ကောင်စီတပ်တွေဘက်ကလည်းလက်နက်ကြီးတွေအသုံးပြုပြီးပြန်လည်ပစ်ခတ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေကပြောပါတယ်။အရသာထိခိုက်မှုအသေးစိတ်ကိုတော့မသိရသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ဇွန်လ16ရက်နေ့ကကံပက်လက်မှာနယ်မြေရှင်းလင်းရေးလုပ်ဖို့ရောက်ရှိနေတဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့မြို့မရဲစခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေကအဆင့်တိုးမြင့်ထုတ်လုပ်ထားတဲ့ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးအနည်းဆုံး3လုံးလောက်ရဲစခန်းကိုထိမှန်ခဲ့တယ်လို့ CDF ကံပက်လက်ရဲ့တပ်မှုက VOA ကိုပြောပါတယ်
ကျွန်တော်ကပတ်ပတ်လည်နာဝန်ကြီးလာစစ်တပ်ကလုံးမှာတော့ကျွန်တော်တို့ကတန်တရားဒီခတ်တဲ့ရှိတာဒီတဲကတော့ဒီချို့ဟိုအတူတူရောမရဘူးပေါ့အချို့ကလည်းကြားရတယ်ဒီအရင်ကတော့ကျွန်တော်ဒီဆက်တိုက်တုံးနေတဲ့ပုံလာတော့အားနေပေါ့ဒီမှာပိုင်းမှာဒီမှာအချီချီရောက်အာပြန်ဆင်းဖို့အပိုင်းအာဒီဒီချင်းမျိုးအပိုင်းကဒီမှာဆင်းနေပါရဲ့အရင်ကမျိုးမှာတော့အာဒီကျွန်တော်ရဲ့မဟာလိပ်ကြီးရဲ့ဒီပုံမှာ
စစ်တပ်ဘက်ကကြေးရွာတွေဘက်ကိုလက်နက်ကြီးနဲ့ဆယ်ကျင်းထက်မနည်းပြန်ပြီးပစ်ခတ်ခဲ့တယ်လို့သူကပြောပါတယ် CDF ကံပက်လက်တပ်ဖွဲ့ကကံကောခရိုင်တိုင်ရင်73ကံကောခရိုင်တိုင်ရင်8 CDF မင်းတပ်တို့နဲ့လည်းမေလာထဲမှာပူးပေါင်းလှုပ်ဆောင်တာတွေရှိခဲ့တယ်လို့ဆိုပါတယ်ဒေသတွင်းစည်ရေးအခြေအနေတင်းမာနေတာကြောင့်အရသားတွေသတိထားနေထိုင်ကြဖို့နဲ့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့ကိုလည်းသူကသတိပေးပါတယ်
ဒီလိုကြီးရသောင်းနေရည်ဒီလိုကြီးရသည်ဒီလိုဆက်နေရတာကပီးရတယ်။ဒီလိုအတိကစီပွားစီပယ်ရတဲ့မြို့မှာမှတ်ထားတဲ့နေရာချင်းမှာရှိတယ်။အောက်မှာကအရင်ကဒီလိုမျိုးရှိတာမျိုးဒီလိုတစ်စီးတစ်စီးပါမျိုးရှိလာရောကျွန်တော်တက်ကနေအရင်ကဆုံးရမှုကိုဆောင်းတော့ပို့ပါတယ်လို့ဒီအပေါ်မှာဒီလိုဒီအနေနဲ့ဒီလိုမျိုးရှိတာပြည်
ချင်းပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရသာတသိန်းလောက်ဥယျာဉ်စွန့်ခွာထွက်ပြေးနေရတာပါဒီအပိုင်းအတွင်းစစ်ကောင်စီတပ်ကမင်းတပ်နဲ့မတူပီကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်ကကျေးရွာတွေတဲဝင်လာတဲ့အတွက်လူအယောက်900လောက်ဘေးလွတ်ရာကိုရှောင်တင်းနေရတယ်လို့လဲဆိုပါတယ်ဆိုရတဲ့ရာသီဥတုကြောင့်တကြီးပိုင်းနဲ့ကလေးငယ်တွေတေဆုံးမှုရှိနေတယ်လို့လဲမင်းတပ်မျိုးကဒုက္ခသည်တွေကိုကူညီပေးရေးအဖွဲ့တွေကပြောပါတယ်ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုလည်းသူတို့ကတောင်းခံနေကြပါတယ်ခင်ဗျာ